မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညအိတ်တပ်ဆွဲတာ၊ဖျားကြောင်တွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုရင်ဟာခါဖန်တလန်တဲ့စစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าတွေမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော်ကားတာပေါ့ဖျားเจ้าရအဆုံးဆောင်တွေတချို့ဆိုရင်ဖျားเจ้าတွေမိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าဖြစ်စီးတယ်အကုန်လုံးဖြစ်စီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖြစ်စီးတယ်ဆိုတော့ဖျားเจ้าတက်နေနေရတယ်မရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝေးပြူလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝေးပြူဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝေးပြူတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အလိုမျိုးစူဝေးနိုင်တယ်ဘောနော်ဖျားเจ้าမှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတက်နိုင်ဆုံးကျွန်တော်တို့ခရီးရန်ဆိုတော့အတက်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဖျားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့ဒီအချိန်ကြီးဆိုးလိုက်ရင်တော့မလုံနိုင်ဘူးအလိုမျိုးတော်တယ်တောင်းတယ်မှာပဲကျွန်တော်တို့ကျေးနေတယ်အခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကြရားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်သီးတာပုံများတာပေါ့နော်။အဲဒါတစ်ချက်ပေါ့။နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီပုံပြုကူးကွက်ခြင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသင်းတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တလို့စုပြီးတော့ဖြာရှိခိုးတာတွေဝူးပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားเจ้าတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်အရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားเจ้าဆိုရင်တက်တဲ့လူကြီးရှေ့မှာလှုပ်ဆူအောင်အပေါဟောင်းလောင်းကြီးဖြစ်အောင်ဖျားเจ้าထဲမှာလာစုပြီးမနေရအောင်ဆိုရင်ချိန်ချောက်ခံရတာပေါ့နော်လက်နဲ့ချီနဲ့ဆူထားတာတော့အဲဥပမာကျွန်တော်တို့ဒီမော့စ်မြို့နယ်ကတော့ငါသာကက်သလစ်ဖျားเจ้าဆိုရင်အရှင်းမြတ်နာစာမှာလက်နဲ့ချီနဲ့ဆူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်တောင်းပါတယ်လို့ဆိုတော့ဒါတွေကပါတာရဲ့အဆောက်အဦတွေမလို့ခင်းနေတဲ့ဟာတွေလုပ်တဲ့အဆောက်အဦတကယ်လည်းဒီပါတာရင်းမှာသူဖောက်ခံရတယ်နောက်ပြီးတော့မှတဲ့အချိန်မှာကျွန်တော်တို့ဒီကဲဒီမှာလည်းဘာသာရေးဒီကသိရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူသိပြီးတော့ဘာသာရေးသိပြီးတော့ပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရီးရန်ဖျားเจ้า22ခုတည်းမနေပျက်စီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါတယ်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ